ကျွန်တော်မင်းကြီးကကညာနိုင်ငံထဲကတက္ကသိုလ်ကောလိပ်တစ်ခုကိုပြစ်ခတ်မှုတွင်လူပေါင်း148ယောက်သေဆုံးခဲ့မှုနဲ့ပတ်သက်လို့ဒါဟာသူတို့လက်ချက်ဖြစ်ကြောင်းပြောဆိုထားတဲ့အဲစာဘက်စစ်သည်ကြော်တွေကနောက်ထပ်ပြည်ချောင်းစီတပ်ဖြတ်မှုတွေလုပ်မယ်ဆိုပြီးချင်းချောက်ပြောဆိုလိုက်ပါတယ်ဘလို့ပဲကြိုတင်ပြင်ဆင်ကာကွယ်မှုတွေလုပ်လို့ဒါတွေဟာဘလို့မှလုံခြုံမှုမရှိနိုင်ဘူးမျိုးတိုင်းမျိုးတိုင်းမှာနောက်ထပ်သေးချောင်းစီတိုက်ခိုက်မှုတွေကိုလည်းတားဆီးနေမှာမဟုတ်ဘူးဆိုပြီးဒီကနေ့စနေနေ့မှာထုတ်ပြန်လိုက်တဲ့အရှာဘက်အဖွဲ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်။ကညာမျိုးတွေမှာသွေးအောင်လွှမ်းသွားစေရမယ်ဆိုပြီးတော့လည်းပြောပါရယ်။ကညာပြည်ရေးဝန်ကြီးဂျိုးဇက်နခိုင်ဆာရီကကညာတက်သူတိုက်ခိုက်မှုနဲ့ပတ်သက်နေတဲ့တနရာရှိသူ၃ဦးတဲ့မင်းကိုဖမ်းဆီးထားနိုင်ပြီလို့တောက်ကြာနေနှောင်းမဲမှာပြောဆိုထားပါရယ်။ကာရစ်စာတက်သူမှာစစ်သေးကြွတွေရဲ့လက်ချက်နဲ့တည်ဆုံးခဲ့သူចောင်းသူចောင်းသားတွေရဲ့ရုပ်လောင်းတွေကိုဘသူဘဝဖြစ်တယ်ဆိုတာကိုခွဲခြားစစ်စစ်ဖို့မြို့တော်ကိုရွှေ့ပြောင်းနေပြီလို့အာဏာပိုင်တွေကပြောပါရယ်။နိုင်ရိုဘီမြို့တော်မှာလည်းတည်ဆုံးသူတွေရဲ့မိသားစုဝင်တွေစုဝေးပြီးစုပေါင်းပွဲတွေကျင်းပနေပါရယ်။ဒီတိုက်ခိုက်မှုအတွင်းလူပေါင်း148ယောက်အပြင်အကြမ်းဖက်သမား4ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။